လီဗျားနိုင်ငံမှာအနည်းဆုံးလူပေါင်း40ကျော်သေဆုံးပြီးတရားကြောဒဏ်ရာရရှိခဲ့တဲ့အင်္ဂါနေ့ညဘုံခွဲတိုက်ခိုက်မှုဟာဆရာဇူးမှုမြောက်နိုင်တယ်လို့ထရီပိုလီမှာရှိနေတဲ့ကုလသမဂ္ဂစံတမန်ကဆိုပါတယ်။အဆက်မပြေပဲကြံရည်တဲ့ဆိုမာလီအမျိုးသမီးတူရာဆိုရင်ကျမတို့ဟာငင်းညာရေးကိုလူချင်းလို့ဆိုမာနီကနေယေမင်ကနေဆူဒန်ကတဆင့်ဒီလီဗျားထရီပိုလီကိုရောက်လာတာဒီမှလည်းပဲဆိုမာလီယာနဲ့ဘာမှမထူဘူးလို့ပြောကြပါတယ်။လီဗျားမျိုးတော်ထရီပိုလီရင်ခွဲယူမှာတော့အဝိနံပထားတဲ့လူသေးအလောင်းတွေကိုစစ်စစ်ဖို့ပြင်ဆင်ထားပြီးဆေးရုံမှာကုသနေတဲ့ဒဏ်ရာရသူတွေကတချို့ဟာသတိလင့်နေရသေးပါတိုက်ခိုက်မှုဟာအင်္ဂါနေ့ည7:30လောက်မှာဖြစ်ပွားခဲ့ပြီးသူတို့ထင်းထင်းရေးစခန်းအပေါ်မှာ drone ရင်တွေဝဲနေတာမကြသည်မီရက်စက်တပတ်တွေအတွင်ပုံမှန်ကြားနေခဲ့ရတယ်လို့အသက်ရှင်ကြားရင်းနေသူတွေကဆိုကြပါတယ် Tripoli မြို့တော်ကအရာရှိတွေကတော့ဒီတိုက်ခိုက်မှုတွေဟာလီဗျအစီပိုင်းကစစ်တပ်အကြီးအကဲ Khalifa Haftan ရဲ့လက်ချက်ဖြစ်တယ်လို့ဆိုရတယ်ဟက်တာရဲ့တိုက်ဖွဲ့တွေဟာလီဗျားမှာနိုင်ငံတကာကအစိမ့်မှပြုထားတဲ့အစိုးရကိုတိုက်ခိုက်ပြီးတော့အာဏာသိမ်းဖို့ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်